ကဘာမယောမြန်မာမှာပါပြည်သူတွေမျက်စိကွယ်ရတဲ့အဓိကအကြောင်းအရာကအတွင်းတိန်ယောဂါကြောင့်ဖြစ်ပါတယ်။အဲ့ဒီလိုမျက်စိကွယ်တဲ့လူနာတွေကိုအမြင်အာရုံပြန်ရအောင်တနိုင်ငံလုံးနဲ့အခမဲ့ခွဲစိတ်ကူတာပေးနေတဲ့ဆရာဝန်ကြီးတူကတော့ရန်ကုန်နောက်ပိုင်းဆေးရုံကမျက်စိထူးကူဆရာဝန်ဒေါက်တာနီလာသိမ့်ပါ။
မြန်မာနိုင်ငံမှာတော့အတွင်းတင်ယောဂါကြောင့်မျက်စိကွယ်မှုအဖြစ်များတာကအပူပိုင်းဒေသတွေမှာပါပဲလို့ဒေါက်တာနီလာသိမ့်ကပြောပါတယ်။တစ်ခိုင်ပြင်းနေပေါ့။ရခိုင်မှာကယာစီဥရကသူကပူတယ်နောက်ကကျတော့ပင်လယ်ပြင်ကနေလာတဲ့အလင်းရောင်ကနေပြီးတော့မှမြေအောင်ကြီးကနေရိုက်တဲ့ထိလိုက်တဲ့အလင်းတန်းကသူတို့ရဲ့ပင်လယ်ပြိုလှုပ်သားတွေရဲ့ပေါ့နော်ဒီပင်လယ်မှာငါးဖက်နဲ့သူတွေရှိမယ်ပင်လယ်ထ ီနယ်မှာသွားမယ်ဆိုလို့ရှိရင်တနိုင်ငံလုံးတိုက်တာနဲ့ကြည့်မယ်ဆိုလို့ရှိရင်မျက်စိယောဂဖြစ်တဲ့လူကဒီခိုင်မှာအများဆုံးပဲ။နောက်ကအညာဒေသတွေမှာများတယ်။ဒါသူတို့ပူတဲ့နေရာတွေပေါ့နော်။အဲ့လိုနေရာတွေမှာများ
ဆီယမကြီးဒေါက်တာနီလာသိန်းဟာ2000ခုနှစ်မှာမျက်စိဆရာဝန်ဖြစ်တဲ့အချိန်ကစပြီးတနိုင်ငံလုံးနယ်လက်ခွဲစိတ်ကုသလာခဲ့တာဖြစ်ပါတယ်။အခုဆိုရင်ခွဲစိတ်ကုသမှုကအနှစ်20ရှိလာခဲ့ပါပြီ။ဒီလိုခွဲစိတ်မှုတွေဟာအခမဲ့ဖြစ်ပေမဲ့လည်းကြိုတင်ပြင်ဆင်မှုတွေကိုတော့တည်တည်ချာချာဂရုတစိုက်ပြုလုပ်ခဲ့ပါတယ်လို့ဒေါက်တာနီလာသိန်းကပြောပါတယ်
။အမြဲတမ်းတော့ရှေ့ုံနေမှာပဲမျက်စိခွဲစိတ်တာများတယ်။အဲ့တော့မမအနေနဲ့ကဘာလို့ရလဲဆိုတော့တနေရာကိုသွားတော့မယ်ဆိုရင်တလားလောက်ကြိုးပြီးတော့အဲ့ဒီမြို့ရဲ့ရှေ့ုံကိုသွားပြီးတော့မမတို့ကရှေ့ုံရဲ့ခွဲခန်းခွဲစိတ်ခန်းပေါ့နော်။ခွဲစိတ်ခန်းကိုမမတို့ကပြင်ဆင်ရတယ်။အဓိကကဘာလဲဆိုတဲ့အခါကျတော့ဒီမျက်စိဆိုတာကအင်တန်သေးငယ်တယ်။ခန္ဓာကိုယ်မှာအရေးကြီးဆုံးအပိုင်းဖြစ်တယ်ဆိုတဲ့အခါကျတော့ခွဲတဲ့အခါမှာအမှားယွန်းလုံးဝမရှိဘူးလို့ဆိုလို့ရှိရင်မမတို့မျက်စိခွဲစိတ်ခန်းရဲ့ sterilization ကစံငိမ်စံညွန်းနဲ့ကိတ်နေရမယ်။အဲ့ခါမှာမမတို့ကသွားတာနဲ့လူနာရီကြည့်ချက်ချင်းခွဲမယ်ဆိုလို့ရှိရင်ခွဲစိတ်ခန်းကရာနှုန်းပြည့်အစင်းနည်းဖြစ်မနေဘူးဆိုလို့ရှိရင်လူနာရီအတွက်အန္တရာယ်များနိုင်တယ်။အဲ့တော့မမကဘာလို့ ਆ လဲဆိုလို့ရှိရင်ကြိုတင်ပြီးတော့တလားကြိုပြီးသွားတယ်။သွားပြီးတော့အဲ့ဆေးရုံရဲ့ခွဲစိတ်ခန်းထဲမှာဆေးရုံအုပ်နဲ့ညှိတယ်ညှိပြီးတော့မှခွဲစိတ်ခန်းထဲကိုမမတို့ကအသေးချာပိုးတက်တာတွေကိုတပတ်တိတိပိုးတက်ပြီးတကားပိတ်ထားပြီးတော့ခုမှမမတို့ကဖျူမီဂေးရှင်းလုပ်တယ်ခေါ်တာပေါ့နော်။အဲ့လိုပိုးတက်ပြီးလို့ရှိရင်မမတို့ကတပတ်လောက်ကိုတကားကိုပိတ်ထားတယ်ပိတ်ထားပြီးတော့မမတို့လာတော့မှဖွင့်ပြီးတော့မှမမတို့ကမျက်စိကိုခွဲတာပေါ့နော်ဆိုလိုတာကတော့မမတို့ကအခမဲ့ခွဲတယ်ဆိုတဲ့နာမှာမေတ္တာနဲ့စေနာနဲ့တွားတဲ့အခါကျတော့ခွဲတဲ့သူတွေအကုန်လုံးကိုရာနှုန်းပြည့်မြင်စေခြင်းနဲ့အဲအဲ့ခါမှာခွဲစိတ်ခန်းရဲ့ error တစ်ခုခုကြောင့်အခြားအကြောင်းတစ်ခုခုကြောင့်ရောဂါပိုးတွေဝင်သွားမှာမလိုလားတဲ့အတွက်ကြောင့်မမတို့ကအဲ့ဒါကိုအဓိကထားတယ်ပေါ့
ဒေါက်တာနီလာသိန်းတို့ပရဟိတအဖွဲ့ဟာခရီးစဉ်တိုင်းဆရာဝန်10ယောက်ကနေ15ယောက်အထိနဲ့သူနာပြုဆရာမတွေနဲ့ဆိုရင်25ဦးအနည်းဆုံးပါဝင်ပြီးနေ့စဉ်လူနာ200နီးပါးကိုခွဲစိတ်ရတယ်လို့ပြည်သူတွေကိုလည်းမျက်စိနဲ့ပတ်သက်တဲ့ဆောင်ရန်ရှောင်ရန်တွေကိုအသိပညာပေးဟောပြောတာတွေလုပ်ခဲ့ကြပါတယ်။ခရီးစဉ်တိုင်းမှာအလှရှင်တွေပါဝင်တဲ့အတွက်စေဝါပစ္စည်းအလုံးလောက်နဲ့ခွဲစိတ်မှုတွေမှအောင်မြင်မှုတွေအများကြီးရခဲ့တယ်လို့ဒေါက်တာနီလာသိန်းကပြောပါတယ်။ဒီလိုအောင်မြင်မှုတွေရခဲ့တာတွေရှိပေမဲ့တစ်ဖက်မှာလည်းစိန်ခေါ်မှုတွေရှိခဲ့တယ်လို့သူကပြောပါတယ်
။ဒီတစ်ခါတည်းမှာမြို့နယ်တွေကိုသွားတယ်ဆိုပါတော့အဲ့ဒီမြို့နယ်မှာရှိတဲ့ချေးရုံပေါ့နော်။ချို့ကကြတော့အလုတ်ရှုပ်တယ်လို့ထင်တာပေါ့နော်။သူတို့လုပ်ရမယ့်အလုတ်တွေကိုဖဲ့ပေးရတယ်ဆိုတော့တချို့သောဝန်ထမ်းပေါ့ကျွန်မတို့ကဒီခွဲခန်းလေးကိုပြီးပါသုံးနေပါလေဆိုလို့ရှိရင်အဲ့ခွဲခန်းကိုမပြီးတဲ့ဆေးရုံအုပ်ကြီးမျိုးနဲ့လည်းတွေ့ဦးလာပေါ့
ဒေါက်တာနီလာသိန်းရဲ့ပြောကြားချက်အရမြန်မာပြည်ရဲ့လက်ရှိမျက်စိအာရုံနဲ့ပတ်သက်တဲ့ခွဲစိတ်ကုသမှုတွေအမြောက်အများရှိတာတွေကိုတွေ့ရပါတယ်မြန်မာပြည်သူတွေမျက်စိအာရုံနဲ့ပတ်သက်တဲ့ကျန်းမာရေးဂရုစိုက်မှုတွေပုံမှန်ရရှိလာပါစေလို့လည်းဆန္ဒပြုပါတယ်နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်